ချမ်းပြည်နယ်ကိုကံကိုပိုင်အုပ်ချုပ်ခွင့်ရဒေသကလောက်ကန်မြို့နယ်မှာတရားမဝင်ဝင်ရောက်လာတဲ့တရုတ်နိုင်ငံသား18ယောက်ကိုဖမ်းဆီးခဲ့ပြီးအဲ့ဒီထဲက5ဦးကိုတော့ရဲအယောင်ဆောင်မှုနဲ့ပါတရားစွဲထားပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့လောက်ကင်မျိုးနယ်မှာကျုပ်မြန်မာနယ်စပ်ကနေတရားမဝင်ဝင်ရောက်သူတွေကိုတက်ရဲနဲ့ပြည်သူ့စစ်ပူပေါင်းအဖွဲ့တွေက15ရက်နေ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။တရားမဝင်ဝင်ရောက်လာသူကျုပ်နိုင်ငံသား18ဦးကိုဖမ်းဆီးခဲ့ရမှာ9ဦးကိုတော့ရဲအယောင်ဆောင်မှုနဲ့တရားဆွဲဆိုလိုက်တာဖြစ်ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးရှမ်းပြည်နယ်ရဲတပ်ဖွဲ့ကရဲမှူးချုပ်ဇော်ခင်အောင်ကအခုလိုအတည်ပြုပြောပါတယ်
။အဲဒီမှာကြတော့ကျွန်တော်တို့ကိုယ်ကရဲရှိတယ်ကျွန်တော်တို့ရဲတပ်ဖွဲ့အောက်သားပေါ့ကိုယ်ကရဲအကြောင်းဆောင်တာပေါ့ဗျာကိုယ်ကရဲအတူတူနဲ့ပုံစံကြည့်ရပေါ့စကားပြောတဲ့သူကဖိယူစကားပြောတာပေါ့နော်အဲ့ဒီမှာလဲကျွန်တော်တို့ကကိုယ်ကရဲအင်ဒီယန်တရားလို့ရှိတယ်အဲ့ဒီမှာကျွန်တော်တို့တပ်ဖွဲ့ဝင်ပေါ့နော်အဲ့ဒါသူတို့အကြောင်းဆောင်တာပေါ့အဲ့ဒါကိုသူတို့ကပြန်ဖမ်းပေးတာပေါ့အဲ့လိုမျိုးယူနီဖောင်းလဲကျွန်တော်တို့ယူနီဖောင်းကိုတည်ပြီးတော့လက်ကိတ်တွေပါနေကြိုင်နေအဲ့အားမျိုးပေါ့ဗျာအကြောင်းဆောင်ပြီးတော့မှသူတို့ကမဝေတောင်းတာလို့ဘာလို့တာလို့ညာလို့တာလိုက်ရုပ်ပြင်ရှင်နေအဲ့ဒါကြောင့်မလို့သူတို့ကဖမ်းပြီးတော့မှကိုယ်ရင်းနေတရားဆွဲတာပေါ့ဗျာ
ဖန်စီရမီရဲ့အထင်မှာရဝတ်စုံနှစ်စုံကြည်ကာအင်ကြီးတစ်ထည်လက်ထိပ်၅ခုနဲ့ဖိုင်ဘာတနက်အတူနှစ်လက်တို့ပါဝင်ခဲ့ပါတယ်။လောက်ကင်မျိုးကရဲရရှိတူဦးကတော့ရောင်ဆောင်သူ၅ဦးကိုရစက်တက်ကြီးပုံပ190နဲ့တရားဆွဲဆိုပြီးထိမ့်သိမ်းထားကြောင်းပြောပါတယ်
။တရားဝင်ဇေယောလာရဲ့ကြောင်လောက်ကအဆက်3တင်းနဲ့အမှုဆိုင်နဲ့ဖွင့်ပြီးတော့စစ်စစ်ပေါ်ပေါက်သေးရရစက်ကြီးပုံပ190နဲ့ဒါတရားဆက်ဆွဲတာပေါ့နော်။အဲတရားရုံးနဲ့တရားကြည့်ကြီးရဲ့ချုပ်မင်းအရာပေါ့နော်။ဆုံးနေရကျွန်တော်တို့ကမြို့မကြီးစကတ်မှာအဲတုံ့ပြန်ကြတာပေါ့နော
်ဆက်ဆက်တက်ကြီးဥပဒေပုံမှန်190ဟာပြည်သူဝင်ကြအဝေးအစားနဲ့အမှတ်တရစိတ်ကိုလိန်လေလှည့်ပြားရန်ရည်ရွယ်ခြင်းနဲ့ဝစ်စင်ကန်ဆောင်တဲ့အမှုဖြစ်ပြီးဒီဥပဒေပုံမှန်အရထောင်ဒဏ်2နှစ်ဖြစ်စီငွေဒဏ်ဖြစ်စီထောင်ဒဏ်နဲ့ငွေဒဏ်2ရလုံးဖြစ်စီချမှတ်နိုင်တဲ့အမှုဖြစ်ပါတယ်ကိုကဒေတာဟာနေဆက်ဒေတာဖြစ်တာကြောင့်တရားမဝင်ခိုးဝင်တာတွေရှိနေပြီးအများစုကတော့လူဝင်မှုကြီးကြပ်ရေးဥပဒေလောကဥပဒေအရအေးအေးယူတာဖြစ်ပါတယ်